Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ18ရက်ကြာသပတေးနေ့ညနေ6:00ခွဲကနေ 9:00 ထိအစီအစဉ်တွေကိုလိုင်းဒိုမီတာ79 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့နိုင်ငံတကာပိတ်ဆို့တံခါးရေးရမှုတွေကိုမြောက်ကိုရီးယားကရှောင်ရှားနိုင်အောင်ရုရှားကကူညီနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွဆွဲလိုက်ပါတယ်။ရခိုင်ပြည်နယ်မြောင်းမြို့မှာလူခုနှစ်ဦးတက်မနဲ့တိုက်ဆုံတဲ့ဒီကရုံဖြစ်ပွားခဲ့တဲ့ပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးဖွဲ့ရဲ့စိုးရိမ်မခင်းတဲ့သဘောထားတွေဆက်လက်ထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်နေသူကြီးညာပြေးတော့မှာပါ
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေပြီးမှတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ဖန်ဆီးခံရတဲ့အကြောင်းနဲ့တူနားဆင်ကြရမှာက
It is one of the worst tragedies I think I've ever seen. I mean, to see exactly the full scope of the ethnic cleansing that has happened in Burma is terrible. And you look at the fact that...
ဒီကိစ္စဟာကျွန်မမြင်မှုသမျှတော့ကြေကွဲစွန့်နေစရာအဆိုးဆုံးအခြေအနေတရားဖြစ်ကြောင်းမြန်မာပြည်မှာအခုဖြစ်နေတဲ့လူသားမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားခံရမှုအဖြစ်အပျက်တစ်စုံလုံးကိုကြည့်ရင်ကြောက်မဲ့ဖွယ်ရာကောင်းလာကြောင်းဆိုပြီးကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟဲလီပြောသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒါပြင်ရှမ်းပြည်နယ်ဘက်ကစစ်ရှောင်ဒုက္ခသည်တွေရဲ့စားရဲတောက်ရဲအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်တွင်ဦးနဲ့မတ်တင်ကြီးထိုက်လို့ပြောပြပေးပါမယ်ရှင်
နိုင်ငံကပိတ်ဆို့တံခါးရေးရမှုတွေကိုမြောက်ကိုရီးယားကရှောင်ရှားနိုင်အောင်ရုရှားနိုင်ငံကကူညီနေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွဆွဲလိုက်ပါတယ်အမေရိကန်ပြည်ထောင်စုထိရောက်နိုင်တဲ့ပက်တင်တဲမစ်ဆိုင်တုံတိဆောက်ရမှာမြောက်ကိုရီးယားဖြည်းဖြည်းချင်းတိုးတက်မှုရရှိလာနေကြောင်းလဲရိုက်တာသတင်းဌာနကိုပြောဆိုလိုက်တာပါဒီနိုင်ငံကမြောက်ကိုရီးယားကိုရေနံနဲ့ကြောင်မိသွေးလောင်စာတင်ပို့မှုတွေကန့်သတ်ဖို့ကြိုးပမ်းမှုတွေပေါ်ချီးကျူးခဲ့ပေမဲ့မြောက်ကိုရီးယားကိုထိန်းချုပ်ရမှာတရုတ်နိုင်ငံကဒီထက်ပိုလုံခြုံရေးရှိနေကြောင်းလဲပြောဆိုခဲ့ပါတယ်ဒါပေမဲ့လည်းတရုတ်နိုင်ငံအစရုရှားကနေရာဝင်ယူလာနေတယ်လို့လည်းပြောဆိုခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ယွန်နဲ့မျက်နှာချင်းဆိုင်တွေ့ဖို့ဆန္ဒရှိကောင်းရှိနိုင်ကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပေမဲ့တွေ့ဆုံဆွေးနွေးမှုကအဖြေထွက်ပါမလားဆိုတာမသိကြရောင်းလဲပြောဆိုသွားပါတယ်မြောက်ကိုရီးယားကဆွေးနွေးလိုတဲ့သဘောထားတွေပြတ်တက်လာတာဟာပိတ်ဆို့တံခါးမှုတွေထိရောက်မှုရှိတဲ့ထောက်ထားဖြစ်နေလဲတောင်ကိုရီးယားသမ္မတမွန်ဂျေအင်းကယုံကြည်ထားကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီးရက်စတီလာဆန်ကပြောဆိုခဲ့တာပါမြောက်ကိုရီးယားပေါ်ဖိအားပေးရမှာတရုတ်နိုင်ငံကပါဝင်ကူညီခဲ့တဲ့ပုံမှာလဲချီးကျူးပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့ပက်တင်တဲမစ်ဆိုင်တုံးအစီအစဉ်ကိုထိန်းချုပ်ဖို့စစ်ဆန်ညှိနှိုင်းမှုတွေမှာနောက်ဆုံးတစ်နေ့မြောက်ကိုရီးယားပြန်လည်ပါဝင်လာနိုင်လိမ့်မယ်လို့ယုံကြည်ထားကြောင်းလဲဝန်ကြီးတီလာဆန်ကပြောဆိုသွားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့သမ္မတရာထူးနဲ့ပတ်သက်ပြီးဝေဖန်ရေးသားမှုတွေအပေါ်ထပ်ခါတလဲလဲတိုက်ခိုက်ပြောဆိုနေမှုတွေအပေါ် Republican အထက်လွှတ်တော်နှစ်ယောက်ကပြင်းပြင်းထန်ထန်ထိုးနှက်ပြောဆိုလိုက်ပါတယ်။ဒီလိုလှုပ်တာတွေဟာ Democratic လူ့ဘောင်အဖွဲ့အစည်းရဲ့အခြေခံရေးသားမှုဖြစ်တဲ့လွတ်လပ်ပြီးပွင့်လင်းတဲ့သတိမီဒီယာကိုထိခိုက်ဖျက်ဆီးရာရောက်တယ်လို့ပြောပါတယ်။သမ္မတကိုမကြာခဏပြစ်တင်ပြောဆိုသူအရီဇိုနာပြည်နယ်အထက်လွှတ်တော်မှ Jack Flake ကအထက်လွှတ်တော်ကိုဗုဒ္ဓဟူးကပြောကြားခဲ့တာမှာ Trump ရဲ့မီဒီယာအပေါ်ချိုးနှိမ်ပြောဆိုတာတွေဟာဆိုဗီယက်ကအာဏာရှင်ဟောင်း Joseph Stalin နဲ့သွားတူနေတယ်လို့ပြောပါတယ်။ Trump ရဲ့မီဒီယာအပေါ်ထုတ်နေမှုဟာတခါမှမကြုံစဘူးဖြစ်တယ်လို့အကြောင်းမဲ့တိုက်ခိုက်နေတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့ထုတ် Washington Post သတင်းစာရဲ့သဘောထားအမြင်အဖော်ကဏ္ဍမှာလည်းအရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်တဦးလည်းဖြစ် Republican Party ရဲ့2008ခုနှစ်သမ္မတလောင်းတဦးလည်းဖြစ်ခဲ့တဲ့ John McCain ကသတင်းအထူးအရောင်တွေဖြစ်တယ်လို့ Trump ကပြောဆိုနေတဲ့သတင်းတွေဟာသူ့သဘောမကျတဲ့သတင်းတွေဖြစ်တယ်။ Democracy ရဲ့အဓိကမှန်တိုင်တွေတဲကတစ်ခုကိုနှုတ်ဆက်ပြောက်ကွယ်သွားအောင်လုပ်နေပြီးသမ္မတထရန့်ရဲ့စကားကိုအကအကွက်အဖြစ်ယူသုံးခဲ့ကြတဲ့နိုင်ငံခြားခေါင်းဆောင်တွေကဒီသတင်းတွေကိုအနိကစောင့်ကြည့်နေကြတယ်လို့ရေးသားပြောဆိုခဲ့ပါတယ်ရှင်
ဗနာရေးစီစဉ်နေတဲ့ပတ်သက်လို့သဘောတူညီမှုမရနိုင်တာကြောင့်တောက်ကြံနေသကောင်းရဲ့အချိန်ကဆက်လို့အမေရိကန်ဆူရဲ့လုပ်ငန်းတွေရပ်ဆိုင်ထားမဲ့အခြေအနေနဲ့ကြုံနေရချိန်မှာပဲ Republican နဲ့ Democrat ဥပဒေပြုမှတ်တွေကြားဦးစားပေးလုပ်ငန်းတွေအတွက်စစ်ဆင်ညီနိုင်လို့မရနိုင်ပဲဖြစ်နေပါတယ်။ Democrat တွေကတော့အစိုးရလုပ်ငန်းတွေဆက်လက်လက်ပတ်နိုင်အောင်ဗနာရေးသုံးစီဥပဒေကိုတိကျသတ်မှတ်ပြဋ္ဌာန်းဖို့လိုလားနေပေမဲ့လွှတ်တော်ရင်းကလူများစု Republican တွေကတော့ American နေဆက်လုံခြုံရေးဥပဒေနဲ့ညီရွှေ့ပြောင်းဝင်ရောက်မှုတွေမှာပြုပြင်ပြောင်းလဲအစီအစဉ်တွေကိုထည့်သွင်းဖို့လိုလားနေတာပါ။ ရီပပလီကန်တွေရဲ့ဥပဒေမူချမ်းမှာတော့အမေရိကန်ကိုမိဘရင်းနဲ့တူကလေးဘဝကလေးကတရားဝင်ရောက်လာကြတဲ့ရွှေပြောင်းဝင်ရောက်လာသူ9သိန်းလောက်ကိုအကာအကွယ်ပေးထားတဲ့လူမှုကြီးကြပ်ရေးအစီအစဉ်မပါဝင်ပေမဲ့ဒီမိုကရက်တစ်ကဦးစားပေးကိစ္စအဖြစ်သတ်မှတ်ထားတဲ့ကိစ္စတစ်ခုဖြစ်တဲ့ကလေးငယ်တွေချမ်းမရေးဆန့်ရှောက်မှုအာမခံခန်းစား권ပေးမဲ့အစီအစဉ်ကို6နှစ်ပြန်လည်ခွင့်ပြုမဲ့အစီအစဉ်ကိုထည့်သွင်းထားပါတယ်။အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်ကတော့ဒီမိုကရက်တစ်အနေနဲ့မဆိုင်တဲ့ကိစ္စတွေကိုထည့်သွင်းပြီးစစ်တပ်အတွက်ဗန်ဒါရီ3စိတ်ပြတ်ထန်းပေါ်ရေးကိုပြိပင်တားဆီးနေတယ်လို့ဝေဖန်ဖြစ်တင်နေတာပ
ါဆီးရီးယားနိုင်ငံတွင်အမေရိကန်စစ်တပ်ချထားတာဟာဆိုရင်နိုင်ငံရဲ့အချုပ်အခြာအနာကိုကျူးကျော်ထိပါတဲ့လှုပ်ရက်ဖြစ်တယ်လို့ဆီးရီးယားနိုင်ငံသားရေးဝန်ကြီးကဒီကနေ့ကြားသာပရင်းနေမှာပြောဆိုလိုက်ပါတယ်အစွန်းရောက်အစ္စလာမစ်အဖွဲ့ IS ကိုချေမှုန်းပြီးတဲ့နောက်ဆီးရီးယားအရှေ့မှာအမေရိကန်တို့အနေနဲ့တန်တမာရေးအရာရောစစ်ရေးအရာပါဆက်ပြီးဆောင်ရွက်မယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကမနေ့ဗုဒ္ဓဟူးနေ့ကမိန်ခွန်းမှာထည့်သွင်းပြောဆိုခဲ့ပြီးတဲ့နောက်အခုဆီးရီးယားဘက်ကမှတ်ချက်ထွက်ပေါ်လာတာပါဆီးရီးယားနဲ့အီရတ်နိုင်ငံတွင်းကအစ္စလာမစ်အစွန်းရောက် IS အဖွဲ့ကို2014ခုနှစ်ကစလို့လေကြောင်းထိုးစစ်ဆင်ချေမှုန်းတဲ့ညွန်ပေါင်းအဖွဲ့ကိုအမေရိကန်ကဦးဆောင်တာဖြစ်ပြီးဆီးရီးယားနိုင်ငံတွင်းမှာအမေရိကန်တပ်ဖွဲ့ဝင် 2,000 လောက်ရှိတယ်လို့ပြီးခဲ့တဲ့လကပဲအမေရိကန်စစ်ဌာနချုပ် Pentagon ကပြောဆိုထားတာပါဆီးရီးယားမှာအမေရိကန်တို့ရှေ့ဆက်သွားမယ်လမ်းကြောင်းနဲ့ပတ်သက်ပြီးဝင်ကြီးတီလာဆန်ကစတန်ဖို့ဒ်တက္ကသိုလ်ဟူဘာအင်စတီကျူရဲ့အခမ်းအနားတစ်ခုမှာပြောဆိုတာပါမတိမငိမ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံတွင်းမှာအစ္စလာမစ်အစွန်းရောက် IS နဲ့အယ်ခိုက်ဒါအကြမ်းဖက်ဝါရဇွဲအဖွဲ့တွေပြန်ပြီးတော့ခေါင်းထောင်မလာရေးကာကွယ်ဖို့အပါအဝင်အမေရိကန်တို့ဆီးရီးယားမှာဆက်ရှိနေရေးအရေးကြီးတဲ့အချက်တွေကိုဝင်ကြီးကထောက်ပြပြောဆိုခဲ့ပါတယ်ဒီအချိန်မှာအမေရိကန်တပ်ဖွဲ့တွေကိုဆီးရီးယားကနေပြန်လည်ရုတ်သိမ်းလိုက်ရင်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်အတွက်အမျက်ထွက်သွားနိုင်တယ်လို့လည်းဝန်ကြီးတီလာဆန်ကထောက်ပြပြောဆိုခဲ့ပါတယ်ရှင်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီ American Time မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မြောင်းမြို့မှာလူခုနှစ်ဦးထက်မနည်းသေဆုံးခဲ့တဲ့အထိအဓိကရုံးဖြစ်ပွားခဲ့တဲ့အပေါ်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့ရဲ့စိုးရိမ်မကင်းတဲ့သဘောထားတွေဆက်လက်ထွက်ပေါ်နေပါတယ်
။ And the UN office in Myanmar is said it is following with concern reports of violent clashes between the police and protesters in Rakhu in Rakhine State
။ရခိုင်ပြည်နယ်မြောင်းမြို့မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားတိုးထွက်တန်ရုံပြိပခတ်တွေဖြစ်ပွားခဲ့တဲ့တဲ့ရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂရုံးကစောင့်ကြည့်အကဲခတ်နေကြောင်းနဲ့အသက်ဆုံးရှုံးမှုတွေထိခိုက်ဒဏ်ရာရရှိခဲ့တာတွေအတွက်ဝန်ထမ်းကြောင်းကုလသမဂ္ဂပြောခွင့်ရသူစတီဖန်ဒူဂျာရစ်ကပြောဆိုလိုက်တာပါညဉ့်ညံစွာစုဝေးခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုလေးစားဖို့နောက်ထပ်ပြစ်ကတ်တွေမဖြစ်အောင်လူညွေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေထိနေတဲ့ပြည်မှုဘုံနဲ့ပြည်ရနဲ့ပတ်သက်လို့အင်အားအလွန်ကျွမ်းသုံးခဲ့တာဥပဒေမဲ့လွတ်ဆောင်ခဲ့တာတွေရှိမရှိဆိုတာကိုလည်းကုလသမဂ္ဂနဲ့လက်တွဲဘက်ဖွဲ့စည်းတွေကစုံစမ်းစစ်ဆေးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂနဲ့လက်တော်ဝဲဖွဲ့စည်းတွေကမြန်မာအာဏာပိုင်တွေကိုတိုက်တွန်းထားကြောင်းလည်းနယူးယောက်ကုလသမဂ္ဂရုံးချုပ်ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုထားပါတယ်မြန်မာဆွေရကတော့အင်္ဂါနေ့ညကဖြစ်ခဲ့တဲ့အထူးကြုံတွင်ဆန္ဒပြသူအမျိုးသား9ဦးသေဆုံးပြီး12ဦးဒဏ်ရာရကြောင်းသတင်းထုတ်ပြန်ထားပြီးပြစ်ခတ်ဖြစ်အောင်လှုပ်ဆော်သူတွေကိုထုတ်ဖော်ရေးယူမှာဖြစ်ကြောင်းလည်းပြောဆိုထားပါမြောင်မျိုးကအထူးကြုံနဲ့ဆက်နွယ်ပြီးအမ်းမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်တို့ကိုလည်းဖမ်းဆီးခဲ့ပါတယ်မြောင်မျိုးကတိရက်သေးဆုံးမှုတွေနဲ့ပတ်သက်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကလည်းစိုးရိမ်မကင်းတဲ့သဘောထားတွေပြောဆိုခဲ့ကြတာပါမြောင်မျိုးကဖြစ်ရာဆန္ဒပြသူတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေါ်ကြံ့ကြံ့တနက်နှိမ်နှင်းနဲ့ရာဇဝင်ရှိခဲ့မှုတွေမြန်မာနိုင်ငံမှာနောက်ဆုံးတွေ့မြင်ခဲ့ရတဲ့ဖြစ်ရာတစ်ခုဖြစ်နေတဲ့ Human Rights Watch လူ့ခွင့်ရေးအဖွဲ့ရဲ့အာရှရေးရဲ့ဒုတိယညွှန်ကြားရေးမှူးဖေရော်ဘတ်ဆန်ကပြောဆိုခဲ့ပါတယ်
မြန်မာအစိုးရကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုအလိုက်ရှင်းလင်းတာတွေနောက်မီဒီယာတွေနဲ့အကူအညီပေးရေးလုပ်ငန်းတွေအပေါ်ဖိနှိပ်တာတွေကြောင့်2018ခုနှစ်အတွင်းနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာရုတ်ရွံ့မှုတွေဖြစ်စေတယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အစဉ်ခန်းစာတက်ကဖော်ပြလိုက်ပါတယ်ဒီကနေ့ထုတ်တဲ့စာမျက်နှာ643မျက်နှာပါ HRW အဖွဲ့ကြီးရဲ့2018ခုနှစ်ကဘာဆရာအစဉ်ခန်းစာမှာတော့နိုင်ငံပေါင်း90ကျော်တို့ရဲ့လူခွင့်ရေးအခြေအနေတွေကိုသုံးသပ်ထားတာပါ တရားဥပဒေမဲ့တပ်ဖြတ်မှုတွေအတ္တမပြုချင်းမှုတွေနှင်ထုတ်တာတွေရွာတွေကိုမိရှို့ပစ်တာတွေအပါအဝင်မြန်မာစစ်တပ်ရဲ့ရဲစက်တဲ့လုပ်ရက်တွေကြောင့်အင်းနီချင်းမင်္ဂလာရစ်ဘက်ကိုရိုဟင်ဂျာ6သိန်းခွဲထွက်ပြေးရပြီးထောင်နဲ့ချီတိစုံရတယ်လို့လည်းဖော်ပြတာပါမြန်မာနိုင်ငံအနေနဲ့ရတအုပ်ချုပ်မှုကိုပြောင်းလဲနေပြီဆိုပေမဲ့စစ်တပ်ဟာနိုင်ငံအာဏာကိုအဓိကချုပ်ခိုင်ထားဆဲဖြစ်တယ်လို့လည်းထောက်ပြပါတယ်။2008ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုစစ်တပ်ကပိတ်ထားဆဲဖြစ်တယ်လို့ကာကွယ်ရေးပြည်ထောင်စုနဲ့နယ်စပ်ရေးရာဝန်ကြီးတွေကိုချုပ်ကင်ထားပြီးအမျိုးသားလုံခြုံရေးနဲ့ပြည်သူရေးရာစီမံခန့်ခွဲမှုအာဏာကိုရယူထားတယ်လို့လွှတ်တော်ဘက်မှလည်း25ရာခိုင်နှုန်းစစ်တပ်ဘက်ကရထားတဲ့အချက်ကိုလည်းဖော်ပြထားပါတယ်။မြန်မာရတအစိုးရကတော့2018ခုနှစ်အတွင်းအုပ်ချုပ်ရေးပိုင်းမှာစစ်တပ်ဘက်ကကြီးမားတဲ့အခန်းကဏ္ဍကိုလစ်လျူရှုထားတာဒါမှမဟုတ်လဲထောက်ခံထားတာလို့ HRW ကပြောဆိုပါတယ်။နောက်စစ်တပ်နဲ့အစိုးရအပေါ်ဝေဖန်ကြတဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေဝေဖန်သူတွေကိုဖိနှိပ်တဲ့ဥပဒေတွေပို့ပြီးတော့တုံးလာတာကိုလည်းရတအစိုးရကခွင့်ပြုထားတယ်လို့ဝေဖန်ထားပါတယ်ရှင်။
နိုင်ငံကလူခွင့်ရေးချင်တွေကိုစောင့်ကြည့်ခဲ့ခံနေတဲ့ Human Rights Watch ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာဒီကနေ့ထုတ်ပြန်ရမှာတော့အာဏာရှင်ဆန်ဆန်အများကြိုက်မူဝါဒတွေကိုတိုက်ဖျက်ရေးကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေကြိုးပမ်းမှုတိုက်တွန်းလိုက်ပါတယ်အများကြိုက်မျှော်လိုက်ပြီးဖိနှိပ်တဲ့မူဝါဒမျိုးတွေနဲ့ချင်းချောက်မှုအန္တရာယ်တွေကိုပြီးခဲ့တဲ့နှစ်ထဲတွန်းလှန်ခဲ့ရတာတွေကိုတွေ့ခဲ့ရကြောင်းလဲ HR အမှုဆောင်ချင်းချမ်းမှု Kenneth Roth ကအစည်းအဝေးခန်းစာထုတ်ပြန်ရမှာပြောဆိုလိုက်တာပါအာဏာရှင်ဆန်တဲ့များကြိုက်မျှော်လိုက်ကြတဲ့သူတွေဟာလူခွင့်ရေးတွေတရားဥပဒေစိုးမိုးကိစ္စတွေကိုကန့်သတ်ပြီးရွေးချယ်တင်မြှောက်ထားတဲ့အစိုးရတွေနဲ့ဒီမိုကရေစီစနစ်ရဲ့နေရာမှာအများဆန္ဒအဖြစ်အဓိပ္ပာယ်ဖွင့်ပြီးကိုကျိုးစည်းဝါးကိုရှေ့ရှုတဲ့လုပ်ရည်တွေရှိခဲ့ကြောင်းလဲဆွဆွဲပြောဆိုခဲ့တာပါ။လျှောက်ဆောင်အမျိုးသားရေးဝါဒီမရီလက်ပင်ကိုရှင်ပြန်ခဲ့တဲ့ Liberal ဝါဒီဥရောပပေါင်းစည်းရေးလှူလာသူအင်မနျူရယ်မက်ခရွန်ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့ပြင်သစ်နိုင်ငံဟာအများကြိုက်မျှော်လိုက်တဲ့ဝါဒကိုစန့်ကျင်တိုက်ဖျက်ရမှာစံနမူနာတစ်ခုဖြစ်နေလေရည်ညွှန်းပြောဆိုခဲ့ပါတယ်။ရွှေပြောင်းချေချမှုတွေကိုစန့်ကျင်မှုတွေလူမျိုးရေးအရကွဲပြားမှုတွေနဲ့မွေးရေးဆေးဝါးတိုက်ဖျက်ရေးမူဝါဒတွေကျင့်သုံးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကြိုးစားခဲ့ကြောင်းလဲဆွဆွဲခဲ့တာပါ။ဒါပေမဲ့လည်းလူမှုအခြေပြုဖွဲ့စည်းတွေသတင်းသမားတွေရှေ့နေတွေတရားစုရည်တွေနဲ့အမေရိကန်သမ္မတရဲ့ပါတီတွေကလွတ်တော်ကိုယ်စားလှယ်တွေကပြန်လည်တွန်းလှန်ခဲ့ကြကြောင်းလဲ HRU ကပြောဆိုခဲ့ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးဦးနဲ့မသိငိထိုက်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ bemis.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြင်ရေးဟာစိုးရိမ်စရာတွေရှိနေတာမို့အလွယ်တကူဖြစ်နိုင်ခြင်းမရှိသေးဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟယ်လေးကပြောပါရယ်မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့အထူးတလဲစောင့်ကြည့်နေတယ်လို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းပြောပါရယ်တန်အမတ်ကြီးနီကီဟယ်လေးကို VOA သတင်းတာ Vincent Stratton တွေ့ဆုံမြင်းမြန်းထားတာကိုတင်ဆက်ပေးလိုပါရယ်ရှင်
2012 President Obama lifted the sanctions in Myanmar.
မြန်မာပြည်ဒီမိုကရေစီရရှိရေးတိုးတက်လာဖို့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေကို2012ခုနှစ်မှာသမ္မတ Obama ကတစိမ့်တစ်ပိုင်းအဖြစ်ပြန်လည်ရုပ်သိမ်းပေးခဲ့တယ်လေ။မြန်မာလူထုကလည်းဒေါ်အောင်ဆန်းစုကြည်ကိုမဲပေးရွေးချယ်ခဲ့တာပေါ့။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဩဂတ်လကတည်းကစပြီးတော့အခြေအနေတရကြုံလာရတယ်။မြန်မာစစ်တပ်ကမောင်းထုတ်လို့လူတသန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခဲ့ကြရတယ်လေ။အဲ့ဒီဒုက္ခသည်စခန်းကိုကျွန်မရောက်ခဲ့ပါတယ်။ကလင်းငယ်တွေနဲ့ကွဲကွာခဲ့ရတဲ့အမျိုးသမီးတွေရဲ့ဇက်လန်းတွေကိုလည်းကြားခဲ့ရပါတယ်။ကလင်းငယ်တွေမှာထိတ်လန့်စရာရိတ်နဲ့ခံထားရတဲ့ဒဏ်ရာဒဏ်ချက်တွေကိုလည်းတွေ့ခဲ့ရပါတယ်။ဒါတွေဟာတကယ်ကိုထိတ်လန့်စရာလူသားတွေရပ်တည်မှုအတွက်အကြက်တဲဆိုးကြီးတစ်ခုပါ။အခုသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုရောက်နေပါပြီ။ဒီအကြက်တဲအခြေအနေဆိုးကြီးကိုကင်တွယ်ဖြေရှင်းပေးဖို့အတွက်ကုလသမဂ္ဂအနေနဲ့ဖြစ်စေ၊အမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်စေတခုခုဘာလုပ်ပေးဖို့ရှိပါလဲရှင်။
It is one of the worst tragedies I think I've ever seen. I
mean, ဒီကိစ္စကကျမမြင်မှုသမျှတော့ကြေကွဲစိုးနေစရာအဆိုးဆုံးအခြေအနေတစ်ရပ်ပါ။မြန်မာပြည်မှာအခုဖြစ်နေတဲ့လူသားမျိုးနွယ်စုအလိုက်ရှင်းလင်းဖယ်ရှားခံရမှုအဖြစ်ပြက်တစ်စုံလုံးကိုကြည့်ရင်ချောက်မက်ဖွေရကောင်းလာပါရဲ့။ကလင်းငယ်တွေကိုမိဘုံနဲ့ပြစ်ထဲတာတို့အမျိုးသမီးတွေအတ္တမပြုချစ်ခံရတာတို့မိသားစုလိုက်တက်ပြတ်ခံရတာတို့ဒီလိုမျိုးဆိုးဆိုးဝါးဝါနှိပ်စက်ခံရပြီးတော့စစ်တပ်ကနေသူတို့ကိုမောင်းထုတ်လို့အခုဆိုရင်ဒီဒုက္ခတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်လာတာပါ။
So what can be done?
အဲ့တော့ဘာလုပ်ပြီးနိုင်မှာလဲ?
Well, I think a couple of things.
လှုပ်ဆောင်စရာတွေရှိပါတယ်။အခုဆိုရင်ပဲကုလသမဂ္ဂအတွင်းမှုကျုံးတဲ့ကျမတို့အတူလှုပ်ဆောင်နေတာရှိပါတယ်။အဲ့ဒီကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့ဒီခြေလေးကိုသိရှိနိုင်ဖို့အတွက်အထူးကိုယ်စားလှယ်တူထားဖို့အတွင်းမှုကျုံးအနေနဲ့လှုပ်ဆောင်နေပြီလို့ထင်ပါတယ်။ကျမတို့အနေနဲ့စစ်တပ်ကိုလည်းပြင်းပြထန်ထန်ဖိအားတွေပေးထားပါတယ်။ဒါပေမဲ့လည်းကျမတို့မြင်ချင်တဲ့ပြောင်းလဲမှုတွေရှိမရှိဆိုတာတော့မသိရသေးပါဘူး။
They've got two Reuters journalists who are trying to report.
မြန်မာနိုင်ငံကရခိုင်ဒေသမှာဘာတွေဖြစ်နေလဲဆိုတာကိုသတင်းရေးဖို့စူးစမ်းခဲ့တဲ့ Reuters သတင်းသမားနှစ်ဦးကိုဖမ်းဆီးထားပါတယ်။သူတို့မိသားစုတွေရှိနေရှိရနဲ့အချိန်အတော်ကြာတဲ့အထိပေးမတွေ့ပဲထိမ့်သိမ်းထားပါတယ်။ဒီ Reuters သတင်းသမားတွေနဲ့ပတ်သက်လို့ရကုလသမဂ္ဂနဲ့ American ပြည်ထောင်စုကဘာတွေလုပ်ပေးနိုင်ပါမလဲ။သူတို့ကတော့ဒီအကြက်တဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းယူဖို့စူးစမ်းရင်းအဖမ်းခံခဲ့ရတာလေ။
There's a lot that we have to do.
ကျမတို့လုပ်စရာတွေအများကြီးရှိပါတယ်။ဒီသတင်းတောက်တွေကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့အတော်လေးအလေးထားပါတယ်။ကျမတို့တွေမကပါဘူး။တကဘာလုံးကပါသူတို့စောင့်ကြည့်နေတယ်ဆိုတာကိုသူတို့သိပါတယ်။ဒီဖြစ်ရပ်ကလုံးဝစိတ်ပျက်စရာပါ။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာဖို့အမေရိကန်ပြည်ထောင်စုအနေနဲ့တင့်အတော်ကြကလေးကဆောင်ရွက်ခဲ့ပေမဲ့လို့ဒါကိုဆက်ပြီးတော့ကိုက်တွယ်ဆောင်ရွက်သွားရမယ်လို့ထင်ပါတယ်။
Military sanctions on the military?
စစ်တပ်ပေါ်အရေးယူတန်းခတ်မှုတွေကိုထပ်လုပ်ဖို့ရောရှိပါသေးလား။
I think that we need to look at everything.
အခြေအနေရရကိုကြည့်ဖို့လိုမယ်လို့ထင်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအစိုးရကိုဖြစ်စေစစ်တပ်ကိုဖြစ်စေဆက်ဆက်ရေးမှာပြော့ပြောင်းနေဖို့မလိုပါဘူး။သူတို့လုပ်ခဲ့တာတွေအတွက်တာဝန်ယူတာဝန်ခံဖို့လိုပါတယ်။ဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံတဲ့နေရာတစ်ခုလှုပ်ပေးဖို့လိုပါတယ်။ဒုက္ခသည်တွေအနေနဲ့ကသူတို့နေရက်ကိုပြန်ဖို့အင်မတန်ကြောက်ရွံ့နေတဲ့အခါကျတော့ဒီနေရက်ပြန်ရေးကိစ္စတွေကအလွယ်တကူတော့မဖြစ်နိုင်သေးပါဘူး။အခုထိတိုင်အောင်ထိတ်လန့်ကြောက်ရွံ့ဖွယ်ရာတွေကလည်းဖြစ်နေနိုင်ပါတယ်။ဒါကြောင့်ပြန်ပို့ရေးအစီအစဉ်တွေလုပ်မယ်ဆိုရင်တော့လှုပ်ဆောင်စရာအတော်များများရှိပါတယ
်။ One last question been ambassador
နောက်ဆုံးမေးခွန်းတစ်ခုအနေနဲ့ပေါ့နော်။တန်မတ်ကြီးဖြစ်နေတာဝန်ယူခဲ့တာတနည်းရှိပြီပေါ့နော်။ကုလသမဂ္ဂဆိုင်ရာတန်မတ်ကြီးတာဝန်ယူရတဲ့အပေါ်မှာကိုဘယ်လိုမြင်ပါသလဲ
။ I mean it's such a privilege.
ဒါဟာတကယ့်ကိုကြီးလေးတဲ့တာဝန်ပါ။ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းရတဲ့အပေါ်ဂုဏ်ယူကျေးဇူးမိပါတယ်။ဒါပေမဲ့ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းပြီးကမ္ဘာကြီးကိုဘေးကင်းရေးအောင်လုပ်ပေးနိုင်ရင်တော့တကယ့်ကိုဂုဏ်ယူကျေးဇူးစရာကောင်းပါတယ်။
Frustrating because I mean when I look at Myanmar I mean I want to do something
new. Amulu Amia ဖြစ်ရတဲ့အခြေအနေရောရှိပါသလားရှင်။ကျမဆိုလိုတာကမြန်မာနိုင်ငံလိုအခြေအနေမျိုးကိုကြည့်ပြီးတော့ငါတခုခုလုပ်ပေးခဲ့ရရင်ကောင်းမလားဆိုပြီးတော့မစဉ်းစားမိဘူးလားရှင်။ဒီလိုပြဿနာအကျက်တွဲတွေကိုကြည့်ပြီးတော့ဘာမှလည်းလုပ်ခွင့်မသာတဲ့အခြေအနေဟာတန်မတ်ကြီးအတွက်အတော်ကိုတန်မတ်ကြီးတွေအတွက်အတော်ကိုခက်ခဲမယ်လို့ထင်ပါတယ်။
I think that's been the hardest part.
ကမ္ဘာတရားအနေမှာလူအတော်များအခုလိုခံစားနေရတာကိုကြည့်နေရတာအခက်ခဲဆုံးအပိုင်းလို့ထင်ပါတယ်။ဒါကိုတခုခုလုပ်ပေးချင်ပါတယ်။ဒါပေမဲ့လည်းအချိန်တိုအတွင်းမှာလုပ်လို့တော့မရပါဘူး။ဒါတကယ်ကိုအခက်ခဲဆုံးအခြေအနေပါ။
Ambassador, thank you. Hope you come back.
ကျေးဇူးတင်ပါတယ်ကမ္ဘာကြီးရှင်။
ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကေဟလင်းနဲ့တွေ့ဆုံမျက်မြင်ချက်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ဖန်းစီခင်ရတဲ့အခြေအနေကိုတင်ပြပေးပါမယ်။ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆုံးခြင်း133ခုနှစ်မြောက်အထိမ်းအမပွဲမှာဟောပြောခဲ့တာနဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကိုဒီကနေ့ဖမ်းဆီးခဲ့ပြီးစစ်တွေထောင်မှာထိန်းသိမ်းထားပါတယ်။လော်လော်ဆယ်နိုင်ငံတော်တစ္ဆာဖောက်မှုနဲ့တရားစွဲဆိုနိုင်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တီးခြားအတည်ပြုချက်တော့မရသေးပါဘူး။ဒီသတင်းကို View in မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်ရသေးတောင်မြို့မှာဒီလ15ရက်နေ့ကကျင်းပတဲ့ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးခြင်း233နှစ်မြောက်ဝန်ထမ်းချင်းအထိမ်းအမှတ်စာပေဟောပြောပွဲမှာဟောပြောခဲ့တာနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကိုဒီကနေ့နေ့ကင်း12နာရီခွဲလောက်မှာဖမ်းဆီးခဲ့တာပါရဲတပ်ဖွဲ့ဝင်တွေကနေအိမ်ကနေအမှတ်၈ရဲစခန်းကိုခေါ်ဆောင်ခဲ့တာဖြစ်ပြီးအဖမ်းခံရတာကိုဒေါက်တာအေးမောင်ကအခုလိုပြောပါတယ်
ဘူးဝဲရေးရလာခေါ်တာကြာကျွန်တော်စစ်တွေကအိမ်မှာပါအိမ်ကလာခေါ်တာလေပြည်စကားကိုရောက်နေပြီပြည်စကားရှိကိုရောက်နေ
ဒေါက်တာအင်းမောင်ကိုနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုရဇသက်ကြီးပုံမှန်121ခါခွေဂန်းငယ်နိုင်ငံတော်အကြီးညိုပြက်စီမှုရဇသက်ကြီးပုံမှန်905ခါခွေဂန်းငယ်အပြင်မတရားအသိအဥပဒေပုံမှန်71နှစ်စရာတွေနဲ့အမှုဖွင့်တရားစွဲဆိုဖို့ရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်ဒေါက်တာအင်းမောင်ကတော့အစိုးရကဆွဲဆိုထားတဲ့အမှုတွေကိုဥပဒေကြောင်းအရရင်ဆိုင်သွားမှဖြစ်ကြောင်းပြောပါတယ
်။ဥပဒေတိုင်းပေါ့ဗျာ။ဟုတ်လား။ကျွန်တော်တို့ကပြောခဲ့တဲ့အကန့်ဖိုင်လေးရှိတယ်လေ။အဲရေးသားထားတဲ့ဟိုဒီမှာလို့လုပ်စီရှိတာပေါ့။အဲအဲ့ဒါနဲ့ခုနဆွေးကျက်တရားနောက်မှဘယ်ပြန်လောက်အောင်ပေါ့နော
်။လက်ရှိဖမ်းဆီးထိန်းသိမ်းခံရတာနဲ့ပတ်သက်ပြီးဒေါက်တာအင်းမောင်ကအခုလိုဆက်ပြောပါတယ
်။ပြဿနာကိုကျွန်တော်တို့ကပြည်လျောင်ဖြေရှင်းတဲ့နေရာမှာဟိုစင်ကျင်းုံတရားဟာကြီးကြီးပဲဗျာ။ ော်ကရန်ဒေါ်ဇာစီကီလိုပြောတာဟုတ်ဗျာနော်ဒါသစ်ဆုံဆွေးနွေးပြီးအခြေချမယ်ဆိုတာကျွန်တော်တို့ကဒီလောက်စုပြဿနာရှိနေတာဟုတ်အဲ့တော့တိုင်းသားပြဿနာကလည်းရှိနေသေးဖြစ်တယ်လေအဲ့ကျွန်တော်တို့ကတော့နော်ဒီဂန်ဒူဖွေးဒီပိုင်းခွင့်လေးရရှိချင်တာပေါ့ဗျာဒီကဲဂန်ဒူဖွေးရှိဖို့တိုင်းသားပါတီတွေတောင်းကြတာပေါ့ဗျာကိုပိုင်းအစိုးကိုပိုင်းချက်ပန်းခွင့်တွေရအောင်လေအဲ့လိုလုပ်တဲ့အခါမှာနော်ဒီ freedom of expression အရေးကြီးတယ်နိုင်ငံသားမျိုးရဲ့မူလခွင့်တွေအဲ့ဒါလေးကိုဒီ TV မှာပြန်ပြောတာတောင်းရဆိုကြတာပေါ့ဗျာဒီမိုကရေစီတကားပုဂ္ဂိုလ်ရှေ့ပို့လို့ရတယ်နော်အဲအာဏာရှင်တကားပုဂ္ဂိုလ်ကျင်းပို့လို့တာပေါ့ဗျာဒီလိုပါပဲနော
်လောလောဆယ်မှာဘယ်ပုံမှန်တွေနဲ့အမှုဖွင့်တရားစွဲဆိုထားတယ်ဆိုတာအတည်ပြုချက်ရယူဖို့စစ်တွေမျိုးအမှတ်တရဲစခန်းပြည်내ရဲတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ပြည်내အစိုးရအဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်တွေမျိုးကပြည်내လွတ်တော်ကိုယ်စားလှယ်ဟောင်းဦးအောင်မြတ်ကျော်ကတော့ဒေါက်တာအေးမောင်ကိုစစ်တွေထောင်းမှာထိန်းသိမ်းထားတယ်လို့အခုလိုပြောပါတယ်
။အင်းကလေပထမအမှတ်တိစခန်းထားတယ်။ပြည်ရင်တရားရုံးကိုယူတော့တယ်။အဲ့ဒီမှာတရားရုံးကဟိုရမဲလို့ခေါ်လာအဲ့ဒါယူတော့ပြီးကျွန်တော်တို့ထောင်းချုပ်ကိုအခုတော့ပို့လိုက်တာစစ်တွေထောင်းမှာပေါ့။ကျွန်တော်တို့လည်းတရားရုံးရှိကိုမဝင်ကြည့်တော့အဲ့ဒီကမုန်းတော့တိတိကျကျမသိရသေးဘူး။အဲ့ဒီပုံမှန်တွေကိုလည်း
အစိုးရသတင်းထုတ်ပြန်ချက်မှာတော့ရသေးတော်မျိုးနံမှာဟောပြောခဲ့တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဒီလ16ရက်နေ့ကမတရားသိမ်းအဥပဒေပုံမှန်71နှစ်နဲ့အမှုဖွင့်ထားကြောင်းနဲ့အဲ့ဒီနေ့ညမှာပဲဝေဟင်အောင်ခအောင်ကျော်ဝင်းကိုဖမ်းဆီးပြီးစစ်တွေထောင်မှာချုပ်နှောင်ထားကြောင်းဒီနေ့တို့သတင်းစာတွေမှာဖော်ပြပါတယ်ဒီလ16ရက်နေ့ညနေမှာမြောက်ဦးမြို့မှာကျင်းပမဲ့ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးခြင်း233နှစ်မြောက်ဝန်ထမ်းချင်းအထိမ်းမှတ်စာပေဟောပြောပွဲကိုအာဏာပိုင်တွေကပိတ်ပင်ခဲ့ပါတယ်။ဒီလိုပိတ်ပင်လိုက်တဲ့အတွက်ဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြားရုံးရင်းစံခတ်ဖြစ်ပွားခဲ့တဲ့နောက်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်အနည်းဆုံးလူ9ယောက်သေဆုံးခဲ့ပါတယ
်။ဆရာရှင်များရှင်အနေဒီပါတီဥဆောင်တဲ့ရက်သားအစိုးရတက်တန်းထက်ဝက်နီးပါးရှိလာချိန်မှာပဲအစိုးရအဖွဲ့အတွင်းပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်ထောင်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်အထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန္တာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေသလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2သုံးရှင်းနဲ့ငါးငါးငါးလေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
စနေညတရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ရှမ်းပြည်နယ်ဘက်ကဆေးရှောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေကိုတင်ပြပေးပါမယ်ရှင်။မြန်မာစစ်တပ်နဲ့တအောင်ပလောင် TNL တပ်ဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတင်းရှောင်နေတဲ့စစ်ပေးရှောင်တွေဟာရက်20နီးပါးကြာမြင့်လာလို့နေထိုင်စားသောက်ရေးအတွက်အကူအညီတွေလိုအပ်နေတာပါ။လက်ရှိမှာဒေသခံတွေနဲ့ရှမ်းပြည်နယ်အစိုးရအဖွဲ့တို့ကနေထောက်ပံ့မှုတွေရှိနေပေမဲ့ရေရှင်မှာဆိုအခက်အခဲတွေတွေ့နိုင်တယ်လို့စစ်ရှောင်စခန်းတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်အတွင်းကစစ်ရေးပဋိပက္ခဟာစစ်ပေးဒုက္ခသည်ပြဿနာကိုဖြေရှင်းဖို့အခက်အခဲနေတဲ့အနေအထားလို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကသုံးသပ်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအင်ကသတင်းပြပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတင်းရှောင်နေတဲ့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာဂျာတိဥစုပြောင်းလဲမှုဇံပါဝင်နေထိုင်စားသောက်မှုမှာခက်ခဲနေတယ်လို့ကြောက်မဲမြို့ကူညီပေးရေးခေါင်းဆောင်စိုင်းတမ်းမောင်ကပြောပါတယ
်သူတို့ဘက်ကတော့အလုပ်လည်းမရှိတော့ဒိန်းမဲနားနားနေနေကြတော့လာတဲ့အလူရှင်တွေရဲ့နည်းနည်းဝါးစာနေစီတွေနဲ့ပဲထိုင်စားနေကြတာပေါ့အဲဒီလေဆိုရနည်းနည်းဝါးလာကူပါလေသူတို့တော့စိတ်ဆင်းရဲတာပေါ့ဂျာတိတို့လည်းအေးတယ်ကောင်းသွင်းဆိုတော့ဗျာကြောင်မဲကိုလည်းအေးတိုင်းချက်တဲ့တဘောပေါ့နော်73 74ဒီဂရီဆိုတော့ဒါအေးရပေါ့အဆောင်လေးပါလေတော့လူတာပေါ့ဗျာအခု၄နေရခွဲထားတယ်လူ1000ကျော်ရှိပါတယ်နိုင်ငေါ်မျိုးနဲ့ခွဲနဲ့1000ကျော်နဲ့ဆိုရင်1000ကျော်ရှိပါတယ
်ဒီစစ်ဘေးရှောင်တွေဟာပြီးခဲ့တဲ့စီစဉ်မာလာကုံကစပြီးတော့ကြောင်မဲနဲ့နန့်ဆန်မျိုးနဲ့အတွင်မြမတမတော်နဲ့တီအန်လေးတန်းပလောင်တပ်ပွဲတို့ကြားတိုက်ပွဲနဲ့ဒေသတွင်းစစ်ရေးသိမ်းမှမှုတွေကြောင့်ဆွေပြေးသိမ်းချောင်လာခဲ့ရတယ်လို့စိုင်းတမ်းမောင်ကပြောပါတယ်
TLA ကိုလက်ခံထားတယ်ဆိုပြီးတော့အစိုးရတပ်ကနေတိုက်ရင်နဲ့ ်သွားပုံကျဲတယ်ပေါ့အဲ့ဒါနဲ့ရွာသွန်ပြီးတော့လော်ရုံကျထွက်ပြေးလာတာပေါ့ကြောင်မဲခရိုင်မိုင်းငေါမြို့နယ်ခွဲသွန်ကော်တော့ဖေးပြောက်စုတေရွာတော့ရှိတော့ပေါ့ကြောက်ဖြူရွာတို့ခိုင်တိုင်းအိုက်ပုံတို့ကတော့အဲ့လိုကြီးအဲ့ဒီပလောင်ရွာတွေများပါတယ်ဆန်းရွာလည်းပါပါတယ်အဲ့ဒါမှ
စစ်ဘေးရှောင်တွေကိုဒေသခံအလူရှိတွေနဲ့ရှမ်းပြည်နယ်ဆိုးရွားဖွဲ့ကလည်းအကူအညီပေးဆောင်နေတဲ့ဆိုပေမဲ့လည်းရရှိတဲ့အကူအညီနဲ့စစ်ရှောင်ရေဆွဲမမျှတတဲ့အခြေအနေတွေရှိနေတာကြောင့်ရေရှိမှာခက်သွေးနိုင်မယ်လို့လည်းသူကပြောပါတယ်။ရှမ်းပြည်နယ်ဇွဲမှာတိုင်းသာလက်နက်ကင်ဖွဲ့တွေနဲ့မြန်မာသမ္မတတို့ကြားစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ဒေသခံကြေးရွာသားတွေစစ်ဘေးသိမ်းရှောင်နေရပြီးလှုပ်တော်ဇွဲမှာတင်ပြပေမဲ့လည်းအဖြေခက်တဲ့မေခွန်းတစ်ခုလိုဖြစ်နေတယ်လို့ကြောင်မဲမဲဆန္ဒနယ်ကပြည်သူ့လှုပ်တော်ကိုယ်စားလှယ်စိုင်းထွန်းအောင်ကပြောပါတယ်
ကျွန်တော်တို့ကတော့တောင်းဆိုတာပေါ့ဗျာဒီလူတွေကတော်တော်လေးဆင်းရဲဒုက္ခရောက်ပြီးစစ်ဘေးရှောင်နေရတဲ့အနေအထားမျိုးမှာကျွန်တော်တို့ပြည်နယ်တစ်ခုလုံးကိုဖြစ်နေတယ်လေဒီလိုအဖြစ်ပြီးတင်းကြောင်လာတဲ့အခါကျတော့လည်းလောလောဆယ်ကတော့ခိတခဏတာပြည်နယ်မှုအတွက်တော့စေတနာတရားရှင်တွေကတော့ဝိုင်းဝန်းပံ့ပိုးကူညီကြတယ်ပေါ့ဒါပေမဲ့ရရှိကြရင်တော့ခက်ခဲတယ်လေဒီတိုက်ပွဲတွေကလည်းအတိုင်းအတာအထိတစ်ခုတွားမယ်ဆိုတာကျွန်တော်တို့လည်းခံမှန်းလို့မရတယ်လို့ဒီလိုကိုမင်းမယ်ဆိုကြတော့လည်းဒီလိုလည်းမပြောပြနိုင်ဘူးအဲ့လိုဖြစ်နေ
စစ်ဆောင်တွေအနေနဲ့ကတော့လုံခြုံရေးရှင်တွေကြောင့်နေရရင်းကိုပြန်ဖို့ဖြစ်နိုင်သေးဘူးလို့ပြောပါတယ်။ရှမ်းပြည်နယ်မှာအစိုးရနဲ့ NCA ပြည်ချက်လက်မှတ်မရေးဆိုးနိုင်သေးတဲ့တောင်းပလောင်တပ်ဖွဲ့တရားနယ်လေး၊ကချင်လွတ်လပ်ရေးဖွဲ့ KIO ၊မြောက်ပိုင်းရှမ်းပြည်သမတော် SSVP SSA ၊ကိုကန်တပ်ဖွဲ့တို့ကလည်းလှုပ်ရှားနေသလိုသမတော်နဲ့လည်းစစ်ရေးသိမ်းမှမှုတွေရှိနေပါတယ်။အစိုးရနဲ့ NCA လက်မှတ်ရေးဆိုးထားတဲ့တောင်းပိုင်းရှမ်းပြည်သမတော်အနေနဲ့လည်းမြန်မာသမတော်နဲ့ရန်ပန်ရန်ကစစ်ရေးသိမ်းမှမှုတွေရှိနေသလိုဆက်ဆံရေးပိုင်းမှာအိတ်ဆက်နေပါတယ်။ရှမ်းမြို့ရာစစ်နိုင်ငံရေးဆွေးနွေးနိုင်ဖို့ရှမ်းပြည်နယ်ပင်လုံသာချီလိပ်လာရှိမြို့တွေမှာကျင်းပဖို့ကြိုးစားခဲ့ရမှာတမတော်နဲ့ရှမ်းပြည်နယ်ဆိုရဘက်ကတားမြစ်မှုတွေရှိနေတာကြောင့်လင်းခေးမှာကျင်းပဖို့ရထားတဲ့နိုင်ငံရေးဆွေးနွေးပွဲကိုလည်းကြက်ဆိုင်ထားရတဲ့အခြေအနေမှာရှိနေပါတယ်ဒီလိုငြိမ်းချမ်းရေးလုပ်ငန်းစွန့်တွေရပ်တန့်နေတဲ့အခြေအနေတွေအပြင်တမတော်ဘက်ကထိုးစစ်ဆင်နေမှုကြောင့်ဒေသတွင်းတိုက်ပွဲဖြစ်ပွားနိုင်တယ်လို့တိုက်ပွဲကြောင့်စစ်ဘေးရှောင်တွေအရေးကိစ္စဟာလည်းဖြည့်ရှင်းမှုခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့ဒုက္ခသည်အကူအညီပေးဖွဲ့ဇာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တင်ပြပို့ခဲ့တာဖြစ်ပါတယ်အခုနားဆင်နေတဲ့ VOA မြန်မာပိုင်းညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင်
နိုင်ငံကလူခွင့်ရေးချင်းတွေကိုစောင့်ကြည့်ခဲ့ခံနေတဲ့ Human Rights Watch ရဲ့နှစ်ပတ်လည်အစည်းအဝေးခါစားဒီကနေ့ထုတ်ပြန်ရမှာအာဏာရှင်စနစ်အများကြီးမူကွာတွေကိုတိုက်ဖြတ်ရေးကမ္ဘာတစ်ဝန်းကနိုင်ငံရေးခေါင်းဆောင်တွေကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်။အများကြီးမျှော်လိုက်ပြီးပြည်내တဲ့မူဝါဒမျိုးတွေနဲ့ချင်းချောက်မှုအန္တရာယ်တွေကိုတွန်းလှန်မှုတွေကိုလည်းပြည်ထောင်နေတဲ့တွေ့မြင်ခဲ့ရကြောင်း HR လူအမှုဆောင်ညွှန်ကြားမှု Kenneth Hoth ကအစည်းအဝေးခါစားထုတ်ပြန်ချိန်မှာပြောဆိုလိုက်တာပါ။ရှုပြောင်းချေချမှုတွေကိုစန့်ကျင်မှုတွေလူမျိုးရေးအရသဘောထားကွဲပြားစရာတွေနဲ့မွေးစည်းဝါတိုက်ဖြတ်ရေးမူဝါဒတွေကျင်းသုံးမှုအမေရိကန်သမ္မတ Donald Trump ကြိုးစားခဲ့ကြောင်းလည်းဖော်ပြထားတာပါ။အခြားလူရဲ့စင်ခန်းစားထဲမှာပဲရိုဟင်ဂျာမွတ်စလင်တွေကိုမျိုးစုလိုက်ရှင်းလင်းမှုတွေမီဒီယာတွေနဲ့အကူအညီပေးရတဲ့လုပ်ငန်းတွေပေါ်ဖိနှိပ်မှုတွေကြောင့်ပြည်ထောင်နေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုထိခိုက်စေခဲ့ကြောင်းလည်းဖော်ပြထားတာပါ။ဥပဒေမဲ့တပြတ်မှုတွေအာဏာပြုချင်မှုတွေနှင်ထုတ်မှုတွေရွာတွေကိုမီးရှို့တာတွေပါဝင်မြန်မာစစ်တပ်ရဲ့ရဲဆက်ကြံကြုတ်တဲ့လုပ်ရည်တွေကြောင့်အင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ6သိန်းခွဲကျော်ထွက်ပြေးခဲ့ရပြီးထောင်နဲ့ချီသေးဆုံးခဲ့ရကြောင်းလည်းအခြားလူရဲ့အစီရင်ခံစာကဖော်ပြထားပါတယ်။နိုင်ငံကပိတ်ဆို့တန်ခတ်အရေးယူမှုတွေကိုမြောက်ကိုရီးယားကချောင်ရှားနိုင်အောင်ရုရှားနိုင်ငံကကူညီနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆွဆွဲလိုက်ပါတယ်။အမေရိကန်ပြည်ထောင်စုထိရောက်နိုင်တဲ့ပက်ထရန်တမစ်ဆိုင်တုံတိဆောက်ရမှာမြောက်ကိုရီးယားဖြည်းဖြည်းချင်းတိုးတက်မှုရရှိလာနေကြောင်းလည်းရိုက်တာသတင်းဌာနကပြောဆိုခဲ့တာပါ။တရုတ်နိုင်ငံကမြောက်ကိုရီးယားကိုရင်းနှီးနဲ့ကြောင်မီးသေးလောင်စာတင်ပို့မှုတွေကန့်သတ်ဖို့ကြိုးပမ်းမှုတွေအပေါ်ချီချူးပြောဆိုခဲ့ပေမဲ့မြောက်ကိုရီးယားကိုထိချုပ်ရမှာတရုတ်နိုင်ငံကဒီထက်ပိုလှုပ်ရှားလေရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်နိုင်ငံစာရုရှားအခုခါမှာနေရာဝင်ယူလာနေကြောင်းလဲသမ္မတထရန့်ကပြောဆိုသွားခဲ့တာပါ
။တရင်အချင်းချုပ်ကိုကွန်လုံးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Rinkus ဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်တစ်နေ့ကြာည9:00နာရီကနေ10:00နာရီထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့လိုင်းနိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.